ော်ဗိုမျော်လင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်တွဋ္ဌရှင်များခင်ဗျာ AWR မြန်မာမျော်လင့်ခြင်းအတန်ဓမ္မရေဒီယိုအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ8နာရီထိ16မီတာကီလိုဟတ်စ် 10653 ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်စ်တင်ငန်း935မှနေ့စဉ်အတန်လွင့်ပေးနေပါရခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့ထုတ်လွှင့်တင်ဆက်ပေးမယ့်အစီအစဉ်တွေကတော့ကျန်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာတော်အစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါရရှင်တော်ဒရှင်များရှင်အာရောချံပရမလာဘန်ကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါတယ်။ဒါကြောင့်ကိုရောစိတ်ပါကျမ်းမာရှင်လန်းစီဖို့ကျမ်းမာခြင်းတွင်ကောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင်။
ချင်းတန်တတရှင်များကိုမင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နေ့ရက်အချိန်အခါလေးဖြစ်ပါစေလို့ဆုတောင်းပေးလိုက်ရပါတယ်တတရှင်များရှင်ကျမ်းမာပျော်ရွှင်လူပေါင်းတွင်အစည်းအဝေးမှာဝိစားဆင်ရင်မှုနဲ့ပတ်သက်ပြီးမှတ်သားစရာကျမ်းမာရေးအသိပညာအကြောင်းလေးကိုတင်ပြပေးသွားမှာဖြစ်ပါတယ်ဖျားရှင်ရဲ့သားသမီးတွေအနေနဲ့ရိုးစင်ပြီးလျှောက်ပတ်တဲ့အဝိစားတွေကိုဝစ်စင်တာအရေးအသွေးကောင်းမွန်ပြီးရင်ကျေးတဲ့အသွေးရောင်ရှိတာလက်တွေ့ကြပြီးတာရှိခံတာနှွေးတွေးလုံခြုံတာချက်ရက်တက်ရက်တန့်ရှင်းတာစတဲ့ဝိစင်မှုတွေကိုဆင်ရင်ရမှာဖြစ်ပါတယ်အလပဆုံးအဝိနဲ့စိတ်နှလုံးကိုလွမ်းခြုံဖို့တမတို့ကိုခရစ်တော်ခိုင်းစေတော်မူပါတယ်ဖျားသခင်ရှိမှာအဖိုးများစွာထိုက်တဲ့နူးညံ့ငြိမ်သက်မှုသဘောကအပြင်းပန်းဆင်ရင်မှုတွေနဲ့နှိုင်းရှင်လို့မရနိုင်ပါဘူးတော်တာရှင်များရှင်ကျမတို့အသက်တာမှာအလုံးလောက်တာနဲ့လိလသင်ယူတာတွေကိုစ조사လုံဆောင်သွားကြရမှာဖြစ်ပါတယ်ကျမတို့အနေနဲ့ကျမရေးထိခိုက်အောင်လုပ်ဖို့လွဲကူပေမဲ့ပြန်လဲကျမလာအောင်လုံဆောင်မှုကခက်လာပါတယ်ကျမတို့အနေနဲ့အလုပ်ကိုလုံခြူးစွာလုံဆောင်တာလှုပ်ရှားလုံဆောင်မှုတွေကိုအားနဲ့သေးသိမ်သွားအောင်မ조사သင်ပါဘူးကျမတို့အနေနဲ့အလုံးလို့ရမှာချုပ်တီးမှုရှိတင်ပါတယ်ခတ်သိမ်းသောအရာတို့မှာချုပ်တီးကြရမှာဖြစ်ပါတယ်ထန့်ရှင်းတဲ့ဥပုံနည်းနဲ့ဖျားသခင်ကိုဝိပုကိုကွယ်မှုမှာရိုသေပွဲဖြစ်တဲ့အဝိအစားမျိုးကိုအထူးသတိထားဝတ်ဆင်ကြရမှာဖြစ်ပါတယ်လောကမှာဝတ်စားဆင်ရင်တာကထူးခြားစွာဝတ်ဆင်တာသူတစ်ပါးငေးမော့ကြည့်လောက်အောင်ပြင်ဆင်မှုတွေကိုဖျားရှင်ရဲ့သားသမီးတွေအနေနဲ့ပြုလုပ်ဖို့မတင်ပါဘူးကျမတို့ရဲ့ဝိတ္တအဝိအထေရီကအိမ်ကြီးရပြီးရိုးရိုးဖြစ်ပေမဲ့ကောင်းမွန်တဲ့အမျိုးအစားဖြစ်ရပါမယ်။အဝိကနွေးပြီးလုံလောက်တဲ့အကားအကွယ်ဖြစ်ရပါမယ်။အဝိအစားတွေကတန့်ရှင်းပြီးမတန့်ရှင်းရင်ကျန်းမာရေးနဲ့မငြိမ်ညွတ်ပါဘူး။အဝိတစားကိုရိုးရိုးဝတ်ဆင်တာကလိမ္မာတဲ့အမျိုးသမီးတယောက်ကိုအကောင်းဆုံးသောအကျိုးထူးကိုရရှိစေပါတယ်။ဝိစားဆင်ရင်မှုမှာယူရာကတင့်တယ်မှုဖြစ်စေသလိုဇာရိတ္တာမှာလည်းအဖို့တန်ချောင်းပြသလျက်ရှိနေပါတယ်။တောတာရှင်များရှင်ကျမတို့ရဲ့အဝိအစားကတန်ဖိုးနေရပါမယ်။ရွှေဓာမမဟုတ်ပလဲများနဲ့စီချဲထားတဲ့တန်ဖိုးများအထဲတွေမဖြစ်စေရပါဘူး။အဝိအစားကိုစွဲလမ်းမြနူရာကကျင့်ဝတ်တရားနဲ့ဆိုင်တဲ့ယောဂါတစ်ခုလည်းဖြစ်ပါတယ်။ဝိစားဆင်ရင်မှုမှာတတိတရားကင်းမဲ့မှုမရှိသင့်ပါဘူး။ခရစ်တော်ရဲ့တသေခံတွေဖြစ်တဲ့အတိုင်းကျမတို့ရဲ့ပုံမြင်လက္ခဏာတွေကအကောင်ဆုံးရှိရပါမယ်။ဖျားရှင်ရဲ့သားသမီးတွေအနေနဲ့လူကိုအဖိုးတိုက်တန်တဲ့အဝိအစားဒါမှမဟုတ်တန်ဖိုးများတဲ့ရွှေငွေတစားတွေနဲ့ချဲ့လေထားခြင်းမပြုလို့ရပါဘူး။အဝိအစားနဲ့ပတ်သက်ပြီးတမန်ကျမ်းစာကပြောဆိုတဲ့စကားတွေကိုသေချာစွာစဉ်းစားရမှာဖြစ်ပါတယ်။ကောင်းငင်မုံရှင်ဘုရားသခင်နှစ်သက်တဲ့အရာတွေကိုသာဝိစင်ရမှာဖြစ်ပါတယ်။အဝိတ္တစားနဲ့ဟန်ပြတာကိုလူတွေဟာနှစ်သက်တဲ့အတွက်ကြောင့်မိမိတို့ရဲ့အသက်ဝိညာဉ်တွေဟာပျက်စီးနေရှိနေပါတယ်။ ရွှေငွေအချိန်နဲ့ကျန်းမာမှုကိုအနစ်နာမခံဘဲမလိုက်နိုင်တဲ့ခေတ်ဆန်မှုကိုစာရန်ကအစဉ်တီထွင်လျက်ရှိနေပါတယ်တော်တာရှင်များရှင်မာနထောင်ွားတာဝါကြွားတာကိုနေရာတိုင်းမှာတွေ့မြင်နိုင်ပါတယ်ဝိစားစင်ရင်မှုကိုတက်မြတာကနှိမ့်ချမှုနုညံ့သိမ်မွေးမှုဇာရီတာလှပမှုတွေကိုဖြည့်ဆည်းနေခြင်းပဲဖြစ်ပါတယ်။ဖျားတရားအကြောင်းစဉ်းစားတာစိတ်နှလုံးရှာဖွေတာဖျားသခင်ရဲ့နှုတ်ကပတော်ကိုဆုတောင်းလေးချက်တဲ့အဖိုးထိုက်တဲ့အချိန်တွေကိုကုန်ခန်းစေပါတယ်။ကျမတို့အနည်းနဲ့ဝိစားစင်ရင်လိုပါကနုညံ့သိမ်မွေးမှုစိတ်နှိမ့်ချမှုအိန္ဒြေရှိမှုတမာတိရှိမှုစတာတွေကလူတိုင်းအတွေ့အသင့်လျော်ဆုံးနဲ့အသက်တာရဲ့အစဉ်တွေပဲဖြစ်ပါလေရှင်တောတာရှင်များရှင်ဝိစားစင်ရင်မှုနဲ့ပတ်သက်ပြီးမှတ်သားစရာကျမ်းမာရေးအသိပညာအကြောင်းလေးများကိုကြားသိရခြင်းအပြင်မိမိတို့ရဲ့ဘဝတတာကိုတန်ဖိုးရှိစွာနဲ့အသုံးပြုနိုင်တဲ့သားသမီးများဖြစ်ကြပါစေတောတာရှင်များအားလုံးကျမ်းမာဒုက္ခဖျားဖျားနဲ့ပြည့်စုံကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်
တော်တော်ရှင်များရှင်တရားဒေသနာတော်ကိုတိတ်ခါတော်ရဓမ္မဆရာဦးတိမောင်ဆဲမဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။နာတော်တာဆင်ရင်ခွန်အာယူကြပါစို့
။ချစ်တော်တော်ရှင်တပါးမိတ်ဆွေပေါင်းမင်္ဂလာပါ။ဒီကနေ့လာပါလဲပဲဆက်လက်ပြီးတော့ချစ်တော်မိတ်ဆွေတို့ကိုပေးသွားခြင်းတဲ့တင်စကားကတော့ကာယောဂါဆိုတဲ့စကလုံးထဲမှာပထမဆုံးနှုတ်ကပတ်တော်ထဲမှာဖော်ပြတဲ့ပထမကာယောဂါအကြောင်းကိုပြောပြခြင်းပါတယ်။ဒါကြောင့်ကာယောဂါနဲ့ပတ်သက်ပြီးတော့ကျွန်တော်၃မျိုးနဲ့ဆက်လက်ပြီးတော့တင်ပြသွားမှာဖြစ်ပါတယ်။ဒါကြောင့်ပထမကာယောဂမျိုးစားထဲမှာဆိုရှင်တမချမ်းသာထဲမှာအသုံးပြုထားတဲ့ဒီကာယောဂအကြောင်းကိုကျွန်တော်ဆက်လိုက်ပြီးတော့လေ့လာကြရအောင်အချိန်တစ်ခုတွင်းမှာဆိုရှင်ကာယောဂနဲ့ပတ်သက်ပြီးတော့စိုးညစ်တော်သူများပေါ်မှာကြားရောက်မဲ့ဘုရားသခင်ရဲ့တရားစီရင်မှုဖြစ်ပါတယ်เนาะဒါကြောင့်အဲ့ဒီကာယောဂကဆိုရှင်ဘုရားရဲ့တရားစီရင်မှုဖြစ်ပါတယ်တခါတရံမှာဆိုရှင်တမဟောင်းချမ်းသာထဲမှာဆိုရှင်ကာယောဂအပြင်ဘုရားသခင်ကသူအားဆန့်ကျင်တဲ့လူမျိုးတွေကိုပြန်လည်ပြီးတော့နောင်တရဖို့ရန်အတွက်အသုံးပြုတာလည်းပဲဖြစ်ပါတယ်เนาะဒါကြောင့်ပရောဖက်ယေရမိနဲ့ယေဇရှေလတို့ရဲ့เนาะခေတ်မှာတို့ရှင်အဲ့ဒီကာယောဂါဆိုတဲ့စကလုံးကိုဖယားသခင်ရဲ့တရားစီရင်မှုနဲ့လိုက်တော့ညီဆွေစွာ25ချိန်တိုင်တိုင်အသုံးပြုခဲ့တာကိုလည်းပဲတွေ့ရမှာဖြစ်ပါတယ်ချစ်တော်မိတ်ဆွေပေါင်းတို့တင်တို့အနေဖြင့်ထိုအချင်းရောင်များများဟာတို့ရှင်ထူးဆန်းနေတယ်လို့ထင်ကောင်းထင်နေပါလိမ့်မယ်။ဒါပေမဲ့လည်းပဲဤပြည့်ကြီးပြည့်ကြီးကိုပြန်လဲပြီးတော့စဉ်းစားကြည့်ကြရအောင်။ဤချင်းနိုင်ငံမှာပေါ်ပေါက်လာကြားရောက်ခဲ့တဲ့ကတ်ယောဂါတွေဟာဆိုရှင်သူ့အလိုလျောက်သဘာဝအတိုင်းဖြစ်လာခြင်းဒါမှမဟုတ်ပဲနဲ့ဘုရားသခင်ကဆိုရှင်သူတို့လူမျိုးများအားကယ်ထုတ်ဖို့ရန်အတွက်ဘုရားသခင်သုံးပြုတဲ့တရားစီရင်ခြင်းလား။ချစ်တော်မိတ်ဆွေစဉ်းစားကြည့်အောင်။ဤချင်းပြည်မှာဆိုရှင်ကတ်ယောဂါဘေးချိုးဘေးဆိုးချိုးကြီးဘေးရန်ဆယ်ပါးကြာရောက်ခဲ့တယ်ဟုတ်အဲ့ဒီကဲဘေးကြီးဆယ်ပါးမှာဆိုလို့ရှိရင်ဆယ်မျိုးစလုံးမှာသူ့အလိုလိုရောက်ဒီတိုင်းပဲကြာရောက်လာခြင်းဖြစ်သလားဒါမှမဟုတ်လည်းဘုရားသခင်ကသူ့ရဲ့လူမျိုးများကိုကယ်ထုတ်ဖို့ရန်အတွက်ဘုရားသခင်အသုံးပြုခဲ့တဲ့တရားစီရင်ခြင်းမျိုးလားကျွန်တော်စဉ်းစားကြည့်ရအောင်ဘုရားသခင်ကချစ်ချင်းမေတ္တာအပြည့်အစ်ချစ်လူမျိုးများစီကိုဘုရားသခင်ကတတိပေးခြင်းများကိုထပ်ခါထပ်ခါပေးခဲ့ပါတယ်သူတို့ကတော့ရှင်ကရုဏာတရားချီးမားစွာဖြင့်ရောက်လာမဲ့ကာဘေးအားရှောင်နိုင်ဖို့ရန်တရင်စကားကိုအကြိမ်ကြိမ်ပေးခဲ့ပါတယ်ဘုရားသခင်ကသို့တော်လည်းပဲအဲ့ဒီအချစ်လူမျိုးများတို့ရှင်ဘုရားသခင်ရဲ့ဖိတ်ခေါ်မှုကိုစိတ်ပါလက်ပါနဲ့သူတို့ကပဲလေညင်းပယ်ခဲ့ကြတယ်အဲ့ဒီနောက်မှာဘုရားသခင်ရဲ့စီခြင်းတရားဟာတို့ရှင်အဲ့ဒီတိုင်းပြည်ပေါ်မှာတို့ရှင်ကြာရောက်လာတော့တယ်ဘုရားသခင်ကချစ်ချင်းမေတ္တာနူညံစွာဖြင့်ပြောဆိုတတ်ပါတယ်။သို့တော်လည်းပဲတခါတရံမှာမိုးချုံကံကဲ့သို့ကျဲလောင်သောတံဖြင့်ကျွန်တော်တို့တတိပြုတ်ဖို့ရန်ပြောနေတဲ့ခါလည်းရှိပါတယ်။ချစ်တော်မိတ်ဆွေပေါင်းတို့ကျွန်တော်တို့တဘဝလုံးအတွက်ဘုရားသခင်ကအကြီးမားဆုံးရည်ရွယ်ချက်ကတော့ကျွန်တော်တို့အာသူထံသို့နီးကပ်စွာဆွဲယူဖို့ရန်အတွက်ဖြစ်ပါတယ်။ဒါကြောင့်ဘုရားကလည်းပါပြောလေငါထံသို့လာပါငါသည်ချမ်းသာပေးမည်။ဝင်လေ၍ပူပန်သောသူပေါင်းတို့ငါထံသို့လာပါငါချမ်းသာပေးမယ်လို့ဖိတ်ခေါ်တဲ့ဘုရားဖြစ်ပါတယ်ဒီကနေ့ချက်တော်မိတ်ဆွေပေါင်းတို့ဒီကာယောဂါထဲမှာတို့ရှင်လဲပဲဘုရားသခင်ကတရားစီရင်ခြင်းအတွက် နော်ပေးတဲ့ကတ်ယောဂါလည်းရှိပါတယ်ဤချစ်လူမျိုးတွေနော်အဲကဒုလူမျိုးတွေဘုရားသခင်ရဲ့စကားကိုသူတို့အကြိမ်ကြိမ်ညင်းပေးခဲ့ကြတယ်ဘုရားသခင်ကတ်ယောဂါတစ်ခုနဲ့သတိပေးတယ်ဆိုရင်လည်းပဲသူတို့အနေနဲ့ပါပဲထားပြီးတော့ညင်းပေတဲ့အခါမှာဘုရားကကရုဏာကြီးမားသောညာလည်းပဲချစ်ချင်းမေတ္တာနဲ့နှူးညံ့စွာပြောဆိုတတ်သောညာလည်းပဲဘုရားသခင်ကတခါတရံပါမိုးချုံတန်ကဲ့သို့ကျေလောင်သောအတန်ဖြင့်ကျွန်တော်တို့ကိုတတိပြုံးမှုကိုရရှိတဖို့ရန်အတွက်ဘုရားကပြောတာလည်းပဲရှိပါတယ်ဒီနေ့ချက်တော်မိတ်ဆွေပေါင်းတို့ဒါကြောင့်ပထမကတ်ယောဂါကတော့ပရောဖက်များဟောဖော်ပြထားတယ်လို့ပဲเนาะတမချန်းစာထဲမှာတို့ရှိရင်25ချိန်တိုင်တိုင်တရားစီရင်မှုနဲ့လိုင်တော်ညီဆွေစွာအသုံးပြုတဲ့ကတ်ယောဂါအကြောင်းကိုလည်းပဲကျွန်တော်ဖော်ပြတာဖြစ်ပါတယ်အဲ့ဒီနေ့ကျွန်တော်တို့ရဲ့အသက်တာမှာဘုရားစကားကိုနားမထောင်ဘူးဘုရားကအချင်းချင်းကျွန်တော်တို့ကိုခေါ်တော်မူခြင်းပြုတော်ညာလည်းပဲကျွန်တော်တို့ကဘုရားနောက်ကိုမလိုက်ဘူးဘုရားကိုညှင်းဆန်တယ်ဆိုရင်တော့ဒီနေ့အီဂျစ်တိုင်းပြည်ပေါ်မှာကြာရောက်ခဲ့တဲ့ကပ်ဘေး10ခုလိုပဲကျွန်တော်တို့ရဲ့အသက်တာမှာလည်းပဲခံစားရမှာဖြစ်တယ်ဒီနေ့ချက်တော်မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့ကျွန်တော်ရဲ့အသက်တာကဘုရားနဲ့တူမွေးလျော်ဖို့လောကမှာကျွန်တော်ရဲ့အသက်တာကိုရှင်သန်တဲ့ခံမှာဒီကဘေးဒီကနေမှလွတ်ချင်းခွင့်ပေးခဲ့တဲ့ဖခင်ဒီဖခင်မှလွဲပြီးတော့ကျွန်တော်မှကိုယ်ကိုရအချားတော်ဖခင်မရှိဘူးเนาะဒါဒီဖခင်သခင်ကသူ့နဲ့အနီးဆုံးမှာပဲသူ့သားသမီးတွေကိုရှေ့စေချင်တာဖြစ်တယ်သူ့နဲ့ကြွေကွင်းပြီးတော့သူ့နဲ့ကွဲကွာပြီးတော့နေနေတဲ့သူတွေကိုဖခင်ကမကြိုက်ဘူးเนาะအဲ့တော့ကြောင့်သူ့နဲ့မခွဲမခွာဘဲနဲ့သူ့နဲ့တပွန်းတတိနဲ့နေပြီးတော့အသက်ရှင်ပြီးတော့အနီးဆုံးမှာဆွဲခေါ်ချင်တဲ့အတွက်ကြောင့်ဒီနေ့ကျွန်တော်ရဲ့လောကမှာဆိုရှင်ကပေးအမျိုးမျိုးကိုတခါတည်းတည်းမှာဘုရားကခွင့်ပြုတာဖြစ်ပါတယ်။ဒါဒီနေ့ကျွန်တော်ရဲ့အသက်တာမှာဘုရားသခင်ရဲ့အစီအစဉ်ဟာကျွန်တော်တို့အတွက်ဖြစ်တယ်။နော်။ကျွန်တော်တို့အတွက်ဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့အားလုံးကဘုရားရဲ့ချစ်ချင်းမေတ္တာတော်ကိုကျွန်တော်အားလုံးအပြည့်ဝခံစားနေရတဲ့သားသမီးများဖြစ်တဲ့အတွက်ကြောင့်ဘုရားသခင်ရဲ့ကြီးမားတဲ့မေတ္တာတော်ကိုခံစားတဲ့သားသမီးတိုင်းကဘုရားရဲ့စကားကိုနားထောင်ဖို့ဘုရားရဲ့လိုတော်ကိုလိုက်လျှောက်ဖို့ဘုရားနဲ့အနီးဆုံးနီးဆုံးမှာကျွန်တော်အားလုံးနေပြီးတော့အသက်ရှင်ဖို့ရန်အတွက်အားပေးတိုက်တွန်းချင်ပါတယ်ချစ်တော်မိတ်ဆွေများအားလုံးပေါ်ဘုရားကောင်းကြီးချပေးပါစေခိတ္တကနာဆုတောင်းကြပါစို့အထက်ကောင်းငင်ပုံတိုင်းတရှိမွန်ထရရှင်ဖာဗျာဒီနေ့ပထမဆုံးအနေနဲ့ကပ်ဘေးမှာလို့ရှိရင်ပထမဆုံးတာမီတို့ပထမကပ်ဘေးအကြောင်းကိုလည်းပဲကြားနာခဲ့ရပြီဖြစ်ပါတယ်ဤသတင်းစကားနဲ့ပတ်သက်ပြီးတော့တာမီပေါင်းတို့ဒီနားလည်သဘောပေါက်၍အသက်တာမှာတို့ရှင်ကိုရှင်ပြားကိုစီကပ်ပြီးတော့တက်ရှင်ဖို့ကိုရှင်ပြားဘုရားရဲ့မျက်မှောက်တော်ဝယ်သွားလာနိုင်ဖို့ကိုရှင်ပြားရဲ့ရှေ့တော်မှောက်မှာမိမိရဲ့အသက်တာမှာတို့ရှင်ဆက်ကပ်အပ်နိုင်ပြီးတော့အသက်ရှင်နိုင်ဖို့ကိုရှင်ပြားမဆာတော်မူပါကိုရှင်သည်ကရုဏာတော်နဲ့ကြီးမားသောဘုရားဖြစ်ပါတယ်ချစ်ချင်းမေတ္တာအပြည့်ဝစုံနေတဲ့တာမီးတို့ကိုချစ်တဲ့ဘုရားလည်းဖြစ်ပါတယ်ဒီဘုရားသခင်ကိုပဲတာမီးတို့ဒီကိုးကွယ်ယုံကြည်စီကပ်ခြင်းအပြင်ယနေ့လောကရဲ့ကပ်ဘေးကနေမှလူငယ်ချမ်းသာခွင့်ရပြီးတော့ကိုရရဲ့ကောင်းခင်ခင်ကိုပဲဆွဲလန်း၍ကိုယ်တော်ပေးမဲ့ထာဝရအသက်နဲ့တူတာမီးတို့ဒီဝမ်းမြောက်နိုင်ဖို့ရန်အတွက်အသက်တာကိုအမြဲတမ်းပြည့်စုံမောမှန်ပြီးတော့ကိုရှင်ပြားနဲ့တူမွေးလျော်အသက်ရှင်တဲ့တာမီးရောက်တိုင်းဖြစ်ဖို့ရန်အတွက်မဆာတော်မူအကြောင်းညံတော်တော်ယေရှုရဲ့နာမတော်ကိုမြည်ပြုပြီးဆုတောင်းပါတယ်ဖခင်အာမင်
ကြောင့်မေနိုင်ငံတော်
ီနေ့မှာတော့ကလေးတို့အတွက်ဘုသူတရာစီဘူးရန်အတွက်မမေ့နိုင်သောနေ့တည်းနည်းဆိုတဲ့အကြောင်းအရာလေးကိုပြောပြပေးမယ်နော်ကလေးတို့ရေဒေါ်လေးတို့တက်ရှိလူသားတွေနေထိုင်ကြတဲ့ကဘာမြေကြီးကဒို့လူသားတွေရဲ့လောဘတွေနဲ့မစင်မချင်းလောရက်တွေကြောင့်အပူချိန်တွေပြင်းထန်မြင့်မာလာပြီးရာသီဥတုကစိုးရင်စရာကောင်းလောက်အောင်ဖောက်ပြန်ပျက်စီးနေပြီးကွယ်ပြီးခဲ့တဲ့ဧပြီလထဲမှာမြန်မာနိုင်ငံအတွင်းကအချို့ဒေသတွေမှာလေပြင်းတိုက်ခတ်မှုကြောင့်နေအိမ်တွေပျက်စီးဆုံးရှုံးမှုဖြစ်ပွားပြီးလူအသေးပြောက်ရှိခဲ့တယ်လို့ကြားသိခဲ့ရတယ်။တဘာဝပတ်ဝန်းကျင်ပျက်စီးပြီးဂေဟတ်စ်နဲ့ရိုင်ရင်းလာမှုဟာရာသီဥတုတွေဖောက်ပြန်ပျက်စီးလာခြင်းရဲ့အထူးကအကြောင်းချက်ပဲဖြစ်တယ်။ဒါရီရဲ့အထူးတရားခံကတော့ဒေါ်လေးပြောခဲ့သလိုတို့လူသားတွေရဲ့လောဘနဲ့မစင်မချင်းလောက်ရတွေကြောင့်ပဲပေါ့ကွယ်။ကဘာမြေကြီးကိုတဘာဝတရားကြီးပေးထားတဲ့အမွေအနှစ်တွေဖြစ်တယ်။တဘာဝတရားစာတာတွေကိုမစင်မချင်းထုတ်ယူသုံးစွဲခဲ့လို့ပတ်ဝန်းကျင်တောတောင်ဂေဟတ်စ်နှစ်တွေပျက်စီးခဲ့တယ်။တစ်တော်တွေကိုလောဘတကြီးခုတ်ယူခဲ့လို့တစ်တော်တွေပြုံးပြီးတောင်တွေကရုံးဖြစ်ခဲ့ရတယ်။တစ်တော်တွေပြုံးပြီးကုန်လို့ဒီတစ်တော်ကိုမိခိုးနေထိုင်ဆက်စားကြတဲ့မျက်စိနဲ့မမြင်ရတဲ့အင်းဆက်ပိုးမွားလေးတွေ၊ငှက်ကလေးတွေ၊တားရဲတရိတ်ဆန်တွေအတွေ့နေထိုင်ဆက်စားမိခိုးရာစကြက်တွေပျောက်ဆုံးကုန်တယ်။ဒီလိုနဲ့တရိတ်ဆန်တချို့ရှားပါးမျိုးတုံးပျောက်ကွယ်ကြတယ်။အပူချိန်တွေမြင့်မာပြီးအပူလိုင်းတွေကျရောက်လို့တစ်တော်တွေမီးလောင်ကုန်တယ်၊မြင့်ချောင်းအင်းအိုင်တွေခန်းချောက်ကုန်လေလေယာရီစကြက်မြေတွေပျက်စီးဆုံးရှုံးကုန်လေအီလွန်းတဲ့ဒေတာတွေကြတော့လေအီလွန်းတဲ့ဒေတာတွေကြတော့လေအီအီလိုင်းတွေဖျက်တမ်းလို့စီးနင်းတွေထုထက်စွာကျရောက်ပြီးလမ်းမဆက်သွယ်ရွေးပြတ်တောက်ကုန်လေတစ်ပင်တွေကြီးငက်တွေသေဆုံးကုန်လေအီအီတံမခံနိုင်တဲ့အင်းအားနေပါတဲ့တကြီးရွယ်အိုတွေနဲ့ကလေးသူငယ်တချို့တည်ကြည်ပျက်စီးခဲ့ကြတယ်တဘာဝဂေဟတ်စ်နစ်တွေပျက်စီးဆုံးရှုံးရခြင်းရဲ့အကျိုးဆက်ပေါ့ကလေးတို့ရေဒီအဖြစ်တွေရဲ့အကျိုးဆက်တွေကိုဒေါ်လေးတို့မြန်မာနိုင်ငံကပြည်သူတွေဟိုးလွန်ခဲ့တဲ့ဆယ်စုနှစ်တည်းဟာအပြင်းထန်ခံစားလိုက်ကြရတယ်ကွယ်လွန်ခဲ့တဲ့ဆယ်နှစ်တိတိကျကျပြောရရင်2008ခုနှစ်မေလ2ရက်နေ့ကပေါ့ကွယ်အပူချိန်တွေပြင်းထန်မြင့်မာလာပြီးလေဖိအားနဲ့ရန်ဝန်ဖြစ်ပေါ်ခဲ့ရာကနေကြီးမားကျယ်ပြန့်လာပြီးမုန်တိုင်းငယ်အဖြစ်ရောက်ရှိခဲ့တယ်မုန်တိုင်းငယ်ကနေအာရော့ပြက်ပြက်မသွားပဲတဖြည်းဖြည်းအင်အားကြီးမားလာပြီးနာကစ်ဆိုင်ကလုန်းမုန်တိုင်းအဖြစ်ရောက်ရှိလာတော့တယ်ကိုကိုကျွန်းရဲ့အနောက်မြောက်ဖက်မိုင်940အကွာပင်လယ်ပြင်ကိုဖိုးပြူးပြီးအနောက်တောင်တန်းရှိမြမကန်ယိုတန်းကိုဥတီရွှေ့လျားခဲ့တယ်နောက်ရခိုင်ပြည်နယ်ဂွားမြို့အနောက်တောင်ဖက်မိုင်330ခန့်ကိုဖိုးပြူးပြီးမင်းနေရဲ့နဲ့နဲ့ပိုင်းမှာတော့ဟန်းကြီးကျွန်းကိုဖျက်ချော်ပြီးနောက်အေရီတိုင်းရန်ကုန်တိုင်းပဲခူးတိုင်းမွန်ပြည်နယ်ကင်းပြည်နယ်တို့ကိုဖျက်ချော်ပြီးမေ3ရက်နေ့ညနေပိုင်းမှာတော့ကုံတွင်းပိုင်းကိုဝင်ရောက်ခဲ့ပြီးအားပြော့ပြက်ပြက်သွားခဲ့တယ်လို့သိခဲ့ရတယ်။ဒေါ်လေးတို့မြန်မာနိုင်ငံရဲ့တက်တန်းတစ်လျှောက်မှာတော့အပြင်းထန်ဆုံးပျက်စီးဆုံးရှုံးမှုအများဆုံးမုန်တိုင်းဖြစ်ခဲ့တာပေါ့ကွယ်။မုန်တိုင်းကြောင့်တည်ချေပျက်စီးခဲ့ရတဲ့လူဦးရေက3,400ကျော်ရှိခဲ့တယ်လို့သိခဲ့ရတယ်။ကျွဲနွားစားတဲ့ဒရိစံတွေလည်းအများအပြားတည်ဆုံးခဲ့တယ်။တိုက်တာအိုးအိမ်များ၊လေယာမြေတွေ၊အုံချံ၊ကုန်းချံ၊စာတင်ကျောင်းတွေ၊ဆေးရုံတွေ၊ဆက်ရုံလုပ်ရုံတွေဟာမျက်စိနဲ့မြင်မရအလောက်အောင်ပြိုလဲပျက်စီးကြတယ်။နာကိမုန်တိုင်းကြီးပြီးမှတော့အပိုင်းပိုင်းကျိုးပဲ့နေတဲ့သစ်ပင်တွေ၊တံတားတွေလဲပြိုပျက်စီးနေတဲ့တိုက်တာအိုးအိမ်တွေ၊ရေထဲမှာပေါ်လောမျောပါနေတဲ့ရုပ်အလောင်းတွေ၊ကျွေးနွားတိရစ္ဆာန်အလောင်းတွေနဲ့မြင်ကွင်းတွေကမြင်မကောင်း၊ရှုမကောင်းပေါ့ကွယ်။နာကိမုန်တိုင်းကြီးကမြန်မာနိုင်ငံရဲ့တမိုင်းမှာတော့ပျက်စီးဆုံးရှုံးမှုအများဆုံးအသေးအပြောက်အများဆုံးဖြစ်ခဲ့ပြီးဖြစ်ပေါ်ခဲ့တဲ့သဘာဝဘေးတွေထဲမှာတမိုင်းတွင်ခဲ့တဲ့တဘာဝဘေးတစ်ခုပေါ့ကွယ်။နာကိမုန်တိုင်းကဒေါ်လေးတို့ပြည်သူတွေကိုတဘာဝဘေးနဲ့ပတ်သက်ပြီးအတွေ့အကြုံနေသေးတယ်ဆိုတာသတိပေးလိုက်တယ်။ဒီလောက်ထိပျက်စီးဆုံးရှုံးမှုကိုဖြစ်ပေါ်စေတာကတော့တတိယအချက်နဲ့အတိအကျမပေးနိုင်ခြင်းလူတို့ကိုတဘာဝဘေးနဲ့ပတ်သက်ပြီးကြိုတင်အသိမပေးမှုအသိပညာဘဝတုဒ္ဒဖြန့်ဝေမှုအားနည်းတဲ့အတွေ့ပြည်သူတွေဘလို့ရင်ဆိုင်ကြိုတင်ပြင်ဆင်ရမယ်ဆိုတာနားလည်မှုမရှိခဲ့တာကလည်းဒီလိုပျက်စီးဆုံးရှုံးမှုများစေခြင်းဖြစ်ခဲ့တယ်။ဒီနာကိမုန်တိုင်းကိုအကြောင်းပြုပြီးအဖိုးမဖြတ်နိုင်တဲ့သင်ခန်းစာတွေလည်းရရှိခဲ့ပါတယ်။ဒါတွေကတော့တဘာဝဘေးတစ်ခုခါဤများလောက်ထိပျက်စီးဆုံးရှုံးမှုကိုဖြစ်ပေါ်စေနိုင်တယ်ဆိုတဲ့အသည့်တွေရှိလာတယ်။နာကိမဖြစ်ခင်ကတော့ဒေါ်လေးတို့တွေကိုယ်အလုံးနဲ့ကိုယ်ကိုယ်ဘဝထဲမှာပဲကျင်လည်နေကြတယ်။နာကိမုန်တိုင်းလည်းဖြစ်ပြီးရောလူသားချင်းစာနာဖေးမမှုတွေလူတွေရဲ့ရင်တွင်းကပေါ်ပေါက်လာကြတယ်။ပြည်တွင်းကရောပြည်ပနိုင်ငံများကပါနာကိဘေးဒဏ်သင့်ဒေသတွေစီတစ်ဖွဲ့ပြီးတစ်ဖွဲ့ကူညီဖို့ရောက်လာကြတယ်။တနိုင်ငံလုံးအယုတ်အလတ် အမျက်မရွေးလက်တွဲညီညီကူညီခဲ့ကြတယ်။ခုနာခေတ်ပြီးတဲ့နောက်ပိုင်းမှာတော့တဘာဝဘေးဒဏ်ဖြစ်ပွားတဲ့နေရာတွေကိုပရာဟိတအဖွဲ့တွေအရက်ဖက်လူမှုအဖွဲ့အစည်းတွေ NGO INGO အဖွဲ့အစည်းတွေတတ်နိုင်တော့တွားရောက်ကူညီကြတယ်။လူသားချင်းစာနာမှုကူညီထောက်ထားရမယ်ဆိုတဲ့အသည့်သူတို့ရင်ထဲမှာဆွဲသွားကြတယ်။ဒါကတော့အစိုးရကအကောင်ပဲပေါ့။ကလေးတို့ရေလူသားတွေရဲ့လောဘမောဟဒေါသတွေနဲ့မစင်မချင်းလောက်ရတွေကြောင့်တဘာဝပတ်ဝန်းကျင်ပျက်စီးလာမှုနဲ့အတူအပူဒီဂရီတွေတစ်နှစ်ထက်တစ်နှစ်တက်လာနေတယ်။ဒီတိုင်းသာဆက်သွားမယ်ဆိုရင်တော့ကမ္ဘာမြေကြီးပျက်စီးသွားတော့မှာဖြစ်တယ်။ရာသီဥတုဖောက်ပြန်ပျက်စီးလာမှုကြောင့်လူသားတွေဟာဒုက္ခတွေအခက်ခဲတွေဘေးရန်တွေနဲ့ရင်ဆိုင်ကြုံတွေ့နေကြရတယ်။ကမ္ဘာမြေကြီးနဲ့လူသားတွေအပါအဝင်တက်ရှိတွေကိုကယ်တင်ဖို့အတွက်တဘာဝပတ်ဝန်းကျင်ဆိုင်ရာဘဝတုဒ္ဒတွေလိလာရှာဖွေမှတ်သားပြီးလိုက်နာကျင့်သုံးကြရမယ်။တရင်အချက်လက်တွေဖြန့်ဝေပေးကြရမယ်။ကမ္ဘာကြီးရဲ့တဘာဝဘေးအန္တရာယ်တွေ၊ရာသီခွင်တွေကိုလူသားတွေကပြုတ်လုဖန်တီးနေကြတယ်ဆိုတာလူသားတွေရဲ့လုံရက်တွေကတက်တည်ပြနေတယ်။တဘာဝဘေးအန္တရာယ်တွေထပ်မံမဖြစ်ပွားဖို့တဘာဝပတ်ဝန်းကျင်တွေမဖြစ်စီအောင်ကာကွယ်ကြဖို့လူသားတွေအားလုံးမှာတာဝန်ရှိပါတယ်ကွယ်။ဒါကြောင့်ကမ္ဘာလူသားတွေအသည့်တည်နဲ့ဆောင်ရွက်လုကင်သွားဖို့လိုအပ်နေပါပြီ။ကလေးတို့လည်းဒီအကြောင်းအရာလေးကိုမှတ်သားသင့်မှတ်သားထိုက်တာတွေမှတ်သားလေ့လာပြီးကလေးတို့ကြီးမင်းလာတဲ့အခါမှာလိုက်နာကျင့်သုံးဆောင်ရွက်နိုင်ပါစေလို့ဒေါ်လေးကဆန္ဒပြုလိုက်ပါတယ်ကွယ်။အခုတင်ဆက်ပေးသွားတဲ့အကြောင်းအရာလေးကတော့အောင်ပင်လေလူမှုဝန်ကြီးမဂ္ဂဇင်းအထွေဆက်တဲ့အမှတ်65မှာစာရေးသူညိုရင်ဆောင်ရေးသားချင်းကိုကောက်နှုတ်တင်ပြပေးခြင်းဖြစ်ပါတယ်ရှင်။ကျေးဇူးတင်ပါတယ်ရှင်။
ဗုဒ္ဓရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်။တင်ဒန်းအလုံးဟာအခမဲ့တင်ဒန်းတွေဖြစ်ပါတယ်။ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွားချီးမြှင့်ပေးမှာဖြစ်ပါလေရှင်
။တောတာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39 656 296 336နဲ့39 98 316694ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွက်ခြင်းနဲ့ဆိုရင်တော့ lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွက်ခြင်းနဲ့ဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်။
AWR မျောလင့်ချင်းတန်ကိုအားပေးနေတယ်သောတာရှင်များရှင်မျောလင့်ချင်းတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39ကို 0939 3926 469နောက်ထပ်ဖုန်းတစ်လုံးအနေနဲ့399 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင်။
တော်တာရှင်များရှင်။ KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင်။
AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပေါ်မှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုယ်စိတ်နှပြချမ်းမွှေးလန်းကြပါစေ။ ဂျေဇုတင်ပါတယ်ခင်ဗျာ။